မင်္ဂလာပါခင်ဗျာဒီဒီဘက်မှတ်မှန်သားသားစကားများအစီအစဉ်မှာပထမဆုံးနိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်နဲ့ဒေါက်ဆန်းစုကြည်ပြောကြားခဲ့တာတွေကိုပထမဆုံးပြန်ပြီးဖောက်သည်ချလိုပါတယ်သူအနေနဲ့၄ဘွန့်ဆိုင်၆ဘွန့်ဆိုင်တွဲဆုံဆွေးနွေးရေးတွေဆက်တိုက်တောင်းဆိုနေခဲ့တာဟာရွေးကောက်ပွဲပြီးတိုင်းပြည်ဒီဒီငင်းငင်းအေးအေးချမ်းချမ်းရှေ့ဆက်သွားနိုင်ဖို့အတွက်ဖြစ်ပြီး၆ဘွန့်ဆိုင်တွဲဆုံဆွေးနွေးပွဲတွေကိုခက်စိတ်စိတ်နဲ့မြန်မြန်ကျင်းပပေးဖို့ဒေါက်ဆန်းစုကြည်ကသမ္မတဦးသိန်းစိန်ကိုတောင်းဆိုလိုက်ပါတယ်မေလ၁၆ရက်နေ့မော်လမြိုင်ဟောပြောပွဲနဲ့မေလ၁၉ရက်နေ့တန်မြူစရဟောပြောပွဲတွေမှာဒေါက်ဆန်းစုကြည်ကအခုလိုတောင်းဆိုလိုက်ပါတယ်မေလ၁၉ရက်နေ့မှာအရေးကြီးတာ2010ပါပြီးတော့ဒီ2010ကရွေးကောက်ပွဲတွေထိုးချုံမှုတွေဖြစ်ဖို့အတွက်ရွေးကောက်ပွဲတွေပြီးတဲ့အခါကျရင်လည်းနိုင်ငံဟာအေးအေးချမ်းချမ်းတည်တည်ငြိမ်ငြိမ်နဲ့ဆက်ပြီးတော့ရှေ့ကိုသွားနိုင်ဖို့အတွက်အဲ့လားကြည့်ကြမှာတော့ဆွေးနွေးကြည့်ဒီလိုဆွေးနွေးပွဲတွေကိုအစောတည်းကခဏခဏကျင်းပဖို့လိုတယ်လို့ကျွန်မအနေနဲ့ပြောချင်ပါတ
ယ်အခုတစ်နေရတဲ့ကိစ္စဟာလည်းကျမတို့ဒီ၆ဘွန့်ဆိုင်ဆွေးနွေးပွဲဟာလုံးထားလည်းအနောက်ကြပါလေကျမတို့ကနေတိုက်တွန်းနေတာလည်းကြာလာပါပြီတိုက်တွန်းနေတာကြာလာပါပြီဆိုတော့မကြာခင်ကမှပထမဆုံးအချိန်လုတ်တယ်ဒီဒုတိယအချိန်လုတ်ဖို့ကိစ္စလည်းဆက်ပြီးတော့ကျမတို့ကတိုက်တွန်းကြိုးပမ်းနေရတယ်တကယ်ပဲဒီနိုင်ငံထဲမှာဒီနိုင်ငံရဲ့ပြဿနာတွေကိုအေးအေးချမ်းချမ်းနဲ့ပြင်နိုင်ပြီးတော့ဆွေးနွေးပြီးတော့ဖြေရှင်းကျင်တယ်ဆိုလို့ရှိရင်ကျမဒီကနေပဲပုံပွင့်လေးနဲ့ပြောမယ်သမရာကြီးဦးသိန်းစိန်အနေနဲ့ဒီ၆ပွင့်ဆိုင်ဆွေးနွေးပွဲများကိုခက်စိတ်စိတ်နဲ့ခက်လေးလေးနဲ့လုပ်ဖို့လိုတယ်လို့ပြောပြရစီအဲ့တော့ကကျမတို့ရေးပြနေရမှာ
ဒေါက်ဆန်းစုကြည်ကအခုလိုတိုက်တွန်းလိုက်ပြီးနောက်တရက်မေလ၁၈ရက်နေ့မှာသမ္မတဦးသိန်းစိန်ကနိုင်ငံရေးပါတီ60ကျော်ကခေါင်းဆောင်တွေနဲ့ရန်ကုန်မှာတွေ့ဆုံပွဲလုပ်ပါတယ်။ပြည်ထောင်စုကိုပုံဖော်နိုင်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့အတွက်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေအစပြုထားခြင်းပါတယ်လို့ဦးသိန်းစိန်ကပြောကြားပါတယ
်။နိုင်ငံရေးဆွေးနွေးပွဲတွေကလာမယ့်ရွေးကောက်ပွဲများမတိုင်ခင်မှာအစပြုထားလို့ပါ။ဒီနိုင်ငံရေးဆွေးနွေးပွဲများကနေတဆင့်ကျွန်တော်တို့ရည်မှန်းတဲ့ပြည်ထောင်စုကိုကျွန်တော်တို့ပုံဖော်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပေါင်းပဲကိစ္စရများစွာကိုအားလုံးရဲ့ကိုစားပြုမှုသဘောတူညီမှုတွေနဲ့ပြင်ဆင်ပွားရမှာဖြစ်ပါတယ်အားလုံးပါဝင်မဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းနေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့်အချက်တွေမှာလည်းအခက်အခဲမရှိနိုင်ဘူးလို့ကျွန်တော်အနေနဲ့ယူဆမိပါတယ
်လာမယ့်ရွေးကောက်ပွဲတွေကို FPTB မဲများသူအနိုင်ယူစနစ်နဲ့ပဲကျင်းပသွားမှာပါလို့ရွေးကောက်ပွဲကွန်ဖရင့်ဥက္ကဋ္ဌဦးတင်ရေးကအတည်ပြုပြောကြားလိုက်ပါတယ်အချိုးကြကိုစားပြုစနစ်ပြည်ဟာကိုအမျိုးသားလွှတ်တော်ကအတည်ပြုပြီးတဲ့နောက်ပိုင်းတမတော်ကိုယ်စားလှယ်တွေကပြည်သူ့လွှတ်တော်မှာကန့်ကွက်ခဲ့ပါတယ်။အဲဒီနောက်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကအခြေခံဥပဒေနဲ့မညီတဲ့အကြောင်းဆုံးဖြတ်ခဲ့ပြီး2015ရွေးကောက်ပွဲကိုမူလမဲများသူအနိုင်ယူရွေးကောက်ပွဲစနစ်အတိုင်းကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတရားဝင်ပြောကြားလိုက်တာလည်းဖြစ်ပါတယ
်။ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နောက်တိုင်းဒီတိုင်းနဲ့ပြည်နဲ့လွှတ်တော်တိုင်းသားကိုယ်စားလှယ်များဒီအလုံးဟာFPTP first past the post เนาะနိုင်သူအသာယူဆိုတဲ့စနစ်နဲ့ပဲကျင်းပပြီးတော့မယ်ဆိုပြောချင်ပါတယ
်ဒီရန်ကုန်ဆွေးနွေးပွဲမှာပဲသမ္မတရုံးဝန်ကြီးဦးစိုးသိန်းက2015ရွေးကောက်ပွဲပြီးတက်လာတဲ့အစိုးရဟာဒီမိုကရေစီနိုင်ငံတည်ထောင်ဖို့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုထူထောင်ဖို့တာဝန်ရှိပြီးတကယ်လို့ဒီတာဝန်တွေပြတ်ကွက်တယ်ဆိုရင်သူကိုယ်တိုင်ဆန္ဒပြတော့မယ်လို့ပါတီ68ပါတီကကိုယ်စားလှယ်တွေကိုပြောကြားလိုက်ပါတယ
်နိုင်ငံတော်အာဏာဆိုတာပါမယ်နဲ့မဟုတ်ကျွန်တော်တို့ဆိုရလဲပါမယ်နဲ့မဟုတ်Nothing is permanent. Now, permanent is not a good thing. Now, I am a sincere.
လာမယ့်ရွေးကောက်ပွဲတွေမှာလက်ရှိတက်မတော်အရာရှိကြီးတချို့ရွေးကောက်ပွဲဝင်ဖို့ရှိနိုင်ပေမဲ့ဘယ်ပါတီဘယ်မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်အရွေးခံမလဲဆိုတာအတည်ပြုလို့မရသေးကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလုံကသတင်းတောက်တွေကိုပြောလိုက်ပါတယ်မေလ15ရက်နေ့ကလွှတ်တော်ကိုလာရောက်စဉ်သတင်းတောက်တွေနဲ့တွေ့ဆုံရမှာကာကွယ်ရေးဝန်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ဒါပေမဲ့ဟိုသူတို့ကတော့အဓိကဘယ်ပါတီရဲ့လို့အဓိကတော့ခုနိုင်ငံအကောင့်ကိုအတွက်ဆိုရင်တော့ကာကွယ်ရေးဆိုလို့ပါတီနေတော့ဒီချေဒီချာတော့မဖြတ်နိုင်သေးဘူးဒါပေမဲ့ကို့အနေနဲ့ရှိနိုင်တယ်လို့တော့ကိုကပြောလို့ရပါတယ်ဒါနဲ့အဒီချာတော့မပြောတတ်သေးဘူးဒါဆိုတော့ confirmation နေမဖြစ်သေးတယ်လို့ကိုအဒီချာမပြောချင်ဘူ
းဒီတော့မှထူးထူးခြားခြားသတိထားမယ့်နောက်ထပ်စကားနှစ်ခွန်းကိုလည်းနောက်ဆုံးအနေနဲ့ပြန်ပြီးဖောက်သည်ချချင်ပါတယ်ပထမစကားက NDF အမျိုးသားဒီမိုကရေစီအင်အားစုပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခေဝိုင်းကြီးကမျိုးဆောင်ဥပဒေလိုလူသိများတဲ့ မြန်မာဗုဒ္ဓဘာသာဝင်မျိုးသမီးများလက်ထပ်ထိမ်းများခြင်းဆိုင်ရာအရေးပေါ်ဥပဒေကိုလွှတ်တော်မှာတင်ပြခြင်းပြောကြားချက်ဖြစ်ပါတယ်
ထားနိုင်ငံမှာဆိုရင်ဥပမာဖုန်းကြီးတွေမဲပေးခွင့်ရှိတယ်ဖုန်းကြီးတွေအိမ်တော်ပြုခွင့်ရှိတယ်ကျမတို့နိုင်ငံမှာဖုန်းကြီးမဲပေးခွင့်မရှိဘူးအိမ်တော်ပြုခွင့်မရှိဘူးသူများနိုင်ငံတွေမှာအဖေပဲနော်နိုင်ငံတော်များများမှာအဖေဆုံးဖြတ်ချက်ဖခင်ဆုံးဖြတ်ချက်အတီးဖြစ်တယ်အဲ့ဒါခွဲခြားဆက်ဆံတော့မဟုတ်ဘူးလားဘာလို့မိခင်ကဆုံးဖြတ်ခွင့်မပေးသလဲသူတို့ခေါ်သွားလို့ရှိရင်ဖခင်ရပဲခေါ်သွားတယ်မအေးရခေါ်သွားခွင့်ဘာလို့မပေးသလဲဘာဖြစ်လို့ခွဲခြားဆက်ဆံတာသလဲအဲ့ဒါကိုဘာလို့ complain မတက်သလဲအခုဒီဟာ1954ခေတ်ကရှိထားခဲ့ပြီလေတော်တော်လည်းဟိုတကယ်အခုအချိန်နဲ့သာသနာမဖြစ်တော့လို့လိုအပ်လို့လုတ်တဲ့ဟာကိုခွဲခြားဆက်ဆံနေလူခွင့်ရေးချိုးပေါက်တဲ့ဟိုကနဲ့မညီဘူးဒီကနဲ့မညီဘူးဆိုတာတမင်ကိုမပြထမ်းစေချင်လို့ပြောတဲ့သဘောမျိုးပဲဖြစ်တယ်တော်တော်ဒါဟာလိုကိုလိုအပ်တယ်လိုကိုလိုအပ်တာဖြစ်တဲ့အတွက်ပြကိုပြထမ်းမယ
်ဒုတိယစကားကတော့မေလ21ရက်နေ့ကပဲခူးတိုင်းနတ်တလင်းမြို့နယ်ကကြံ့ခိုင်ပါတီကနေနှုတ်ထွက်ခဲ့သူတူပြောကြားချက်ဖြစ်ပါတယ်နှစ်ပေါင်း30ကျော်စစ်တပ်ကတင်ထားတဲ့မြေတွေကိုပြန်ရဖို့စ조사ရမှာပါတီဝင်တဦးအနေနဲ့ဆောင်ရွက်ပေးနိုင်ခြင်းမရှိတော့တဲ့အတွက်တခြားပါတီဝင်190ကျော်နဲ့အတူပါတီကနှုတ်ထွက်တာဖြစ်ပါတယ်လို့သူကပြောကြားပါတယ်။ကျွန်
တော်ကနှစ်20တိုင်းလည်းလုံးမပေးဘူး။ဘယ်ချိန်မှရမယ်။ပေးအောင်မရဘူး။ဒါမှမဟုတ်ရောက်ဆုံးကြောက်သေးသွားပြီ။ဒါမှမဟုတ်ကျွန်တော်ပါတီကျဲမှချက်လာတယ်။ကျွန်တော်ဆောင်ရွက်ပါမယ်လို့ကျွန်တော်မမရဆောင်ရွက်တယ်။ဘူးနဲ့ကျွန်တော်ဆောင်ရွက်မပေးနိုင်တော့ရဲကျွန်တော်နှုတ်ထွက်တာ။အဲ့လိုကြည့်လို့ကျွန်တော်ဆောင်ရွက်မပေးနိုင်ရင်တာဝန်ရှိကြီးကျွန်တော်လို့နှုတ်ထွက်မလုပ်ပေးနိုင်ရင်မလုပ်ကြနဲ့။လုပ်ပေးနိုင်မှလုပ်ကြ။ဘယ်ပါတီဝင်မပေး။အန်တီပါတီဝင်မပေး။ဒီဟန်ပါတီဝင်မပေး။ဒီနဲ့ပါတီဝင်။ကြည့်လို့ကျွန်တော်မလုပ်နိုင်ဘူးဝင်ကြတယ်။ကိုကျွန်တော်လှုပ်တာပြီကျွန်တော်လှုပ်တာတော့မပေးနိုင်တော့ဘူးကျွန်တော
်အခုတော့မမသားသားစကားများစီစဉ်ရတယ်လောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်